စကိုင်းတိုင်းကဏီမြို့နယ်မှာအချိန်အခါမဟုတ်ဘဲမိုးသီးထက်စွာရွာသွန်းပြီးတော့လေပြင်းတွေတိုက်ခိုက်ခဲ့တဲ့အတွက်နေအိမ်တွေပျက်စီးခဲ့ရပြီးတော့အကူအညီတွေအရေးပေါ်လိုအပ်နေပါတယ်။မိုးကြိုကာလမှာလေပြင်းတိုက်ခိုက်တာတွေဖြစ်တတ်တဲ့အတွက်သတိထားကြဖို့ကိုလည်းမိုးလေဝသကြွမ်းကျင်သူတွေကသတိပေးပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြပေးပါမယ်ရှင
်။စကိုင်းတိုင်းကဏီမြို့နယ်ထဲမှာအချိန်အခါမဟုတ်လေပြင်းတိုက်ပြီးမိုးရွာသွန်းတဲ့အတွက်ကြေးရွာ၁၀ရွာကနေအိမ်200နီးပါးပျက်စီးခဲ့ရပြီးဒေသခံတွေအကူအညီလိုအပ်နေပါတယ်။ဧပြီလ22ရက်နေ့ကမိုးသက်လေပြင်းကျခဲ့တဲ့အတွက်နေအိမ်တွေပျက်စီးခဲ့ရပြီးဧပြီလ24ရက်တနင်္လာနေ့အထိဇက်တိုက်မိုးရွာသွန်းနေတဲ့အတွက်နေထိုင်ရေးအခက်အခဲနေရပါတယ်။အခုလို4ရက်ဇက်တိုက်မိုးရွာသွန်းပြီးဒေသခံတွေအကူအညီလိုအပ်နေတာနဲ့ပတ်သက်လို့ကဏီမျိုးကန်တဦးဖြစ်တဲ့ကိုပြည့်အောင်နိုင်ကအခုလိုပြောပါတယ
်။နာကမိုးသက်လေပြင်းကျပြီးတော့နေတိုက်တင်မှုရှိရတာ4ရက်ရှိသွားပြီပေါ့။ကနေမြန်မာပြည်မှာရှိနေတဲ့ကျေးရွာကျွန်တော်စေရွာကနေ200မိသားကတော့မိုးအကာတွေပျက်စီးသွားတယ်။မိုးသက်နေရင်ကြာလို့နေပျက်စီးသွားတဲ့သူတွေရောစေရေးရှောင်တွေရောကဖြစ်တယ်လို့ပဲနေရတာ။အမှန်ပြောရင်တော့အဲရှိတဲ့မိုးကလေးနဲ့ကိုယ့်ရဲ့အနီးနားမှာရှိနေတဲ့ထက်ကလက်တွေဒီဆွဲရည်ပြီးတော့မှမိုးထားတဲ့အနေထားပဲ။အတူမှတော့ကျွန်တော်တို့ကောင်းကောင်းကန်ကန်အဲ့ဒီနောက်မှာလည်းငုံချင်ရတော့မနေနိုင်ဘူး။ကိုယ့်ရဲ့ရှိနေတဲ့ပစ္စည်းလေးတွေကိုလုံအောင်ဖုံးအုပ်ပြီးတော့မှနေရာထိုင်ကြရတဲ့အနေအထားပဲရှိသေးတယ်။ပြီးတော့ဘုဒ္ဓလေးရင်ကြရတဲ့လေတိုက်တဲ့မိုးရတဲ့အပြင်နေရာနဲ့တအားပူတဲ့အခါမှာတော့ဒီဖြစ်တယ်လို့လည်းပဲနေနေရတာ။ဒီစစ်သေးတယ်လည်းခံနေရတယ်၊ရာသီဥတုံလည်းခံနေရတဲ့အနေအထားမှာတော့ကျွန်တော်ကြုံတွေ့နေရတယ
်။ဆေးရဲတင်းမာပြီးမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့မြို့နယ်ဖြစ်တဲ့အတွက်လည်းအမိုးအကာတွေဝယ်ယူဖို့အတွက်ကုန်ပစ္စည်းတွေတည်ယူရမှာလဲစစ်တပ်ဘက်ကတင်းကျပ်စွာစစ်ဆေးနေပြီးကန့်သက်တာတွေရှိနေတဲ့အတွက်အမိုးအကာဝယ်ယူဖို့လည်းအခက်အခဲတွေဖြစ်နေပါတယ်။ဧပြီလအလယ်နဲ့မေလအစောပိုင်းဟာမိုးကြိုကာလဖြစ်တဲ့အတွက်လည်းလေပြင်းတိုက်ခိုက်တာတွေအပြင်မိုးသည်ထန်စွာရွာသွန်းတာကြောင့်သတိထားကြဖို့လည်းမိုးစလတာဝန်ရှိသူတို့ကအခုလိုအကြံပြုထားပါတယ
်။အဒီရောဘုရင်နာမည်ဒီလိုတိုက်တာဖြစ်တယ်။မခူရီတို့ဒီတန်တလေးတန်ဒီပါကြီးမဇာတိုင်းနဲ့ဒီပါကြီးတို့ဒီဘုဇုကာလရောက်တိုင်းရောက်တိုင်းမှာတော့ဒီကိုကာလရောက်ရင်တော့ဒီဖြစ်စဉ်တွေဖြစ်တတ်ပြီးဒါအနေနဲ့တတိထားနေရမယ်ဖြစ်ဒီကိုကာလရောက်ကိုမအနေနဲ့ဒီနိုင်တဲ့ဒီနေ့ဒီတိုင်းနေရှင်တာအနေနဲ့ကိုယ်တို့ရှင်နေဟာမယ်ဒါဒီကိန်းတိုင်းတော့ဒါတည်တည်ကြောက်ပါ
အဲ့ဒီတော့အကောင်းဆုံးဒါလေးရှောင်ရှား။ဧပြီလ22ရက်နေ့ကနေပြီးတော့လယ်ဝေးမြို့နယ်အောင်မြင်ကုန်းကျေးရွာနဲ့တရာဦးကျေးရွာမှာလည်းလေဆင်နှမောင်းတိုက်ခိုက်ခဲ့တဲ့အတွက်ကျေးရွာအတွင်းကနေအများပြားပျက်စီးခဲ့ရပြီးဒေသခံ10ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။